Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2018ခုနှစ် February လ23ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါပါရှင်။ကျမခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမာရီတန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါလိန်ပြောင်းထားတဲ့ကျောင်းသူကျောင်းသားတွေတန်းစင်ခန်းသွင်းပြီးတော့နေပတ်သက်တဲ့သမရဗရာကိုပါမှလက်ထက်ကညွှန်ကြားချက်တွေကိုအခုအစိုးရကပယ်ဖျက်လိုက်ပါပြီမိုးစိုးမြို့မှာ IS အစွန်းရောက်တွေအခိုင်အမာခြေကုပ်ယူထားတဲ့နေရာတွေကိုအီရတ်တပ်ဖွဲ့တွေအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်ဒေဆုံးသွားတဲ့ကင်ဂျုံနမ်မိသားစုစီက DNA ယူဖို့မက်ဂါအူကိုတာဝန်ရှိသူတွေလွှတ်ဖို့အစီအစဉ်မရှိဘူးလို့မလေးရှားရဲချုပ်ကပြောပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညနေခင်းသတင်းဆောင်ပါတွေမှာတော့မြန်မာနိုင်ငံကလည်းကလေးစစ်သားအုံပြုမှုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ကလေးတငယ်အခွင့်အရေးဆိုင်ရာ Paris Agreement ဝင်တဲ့ကျင့်ဝတ်သဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ပါပြီ
အဓိကကတော့ကလေးစစ်သားအုံပြုမှုကိုစက်မတော်ထဲမှာလုံးဝမရှိအောင်လှုပ်ဆောင်ပေးဖို့လိုအပ်ပါတယ်အဲ့ဒီနေရာမျိုးမှာလက်နက်ကင်တပ်ဖွဲ့တွေတွေမှာလည်းကလေးစစ်သားပြပြကူအတွက်အစိုးရဘက်က
ညီမြချင်းမြန်မာဒါရိုက်တာရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့မကြခင်ဒုတိယအကြော်ကျင်းပဖို့ရှိတဲ့27ရာစုပြည်လုံးညီလာခံမှာနိုင်ငံရေးကိစ္စရပ်တွေကိုဆွေးနွေးဖို့နိုင်ငံအဝမ်းမှာကြဲကြဲပြန့်ပြန့်ဆွေးနွေးကြဖို့ပြင်ဆင်နေပါတယ်ရွေးကောက်ပွဲမဲဆွယ်ကလေးကနိုင်ငံရေးသဘောထားကွဲလွဲမှုတွေအခုထိအဆုံးမသတ်နိုင်သေးပဲဖြစ်နေသေးတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သမ္မတသက်တမ်းတစ်လအတွင်းအခြေအနေကိုလည်းနှာစင်ကြရမှာပါဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကကြီးညာပါမယ်ရှင
်လိန်ပြောင်းထားတဲ့ចောင်းသူចောင်းသားတွေအနေနဲ့တန်စင်ကန်းနဲ့ចောင်းသုံးပစ္စည်းထားတဲ့အခန်းတွေကိုအသုံးပြုရမှာသူတို့မွေးရပါလိန်အမှတ်အသားအတိုင်းမဟုတ်ဘဲလက်ရှိရှိနေတဲ့လိမ်မိုင်းနေထားအတိုင်းသုံးခွင့်ပြုထားတဲ့အရင်ညွှန်ကြားချက်တွေကိုအမေရိကန်ဖက်ဒရယ်ဆိုရကပြန်ရုပ်သိမ်းလိုက်ပါတယ်။ပြီးခဲ့တဲ့နှစ်မှာသမ္မတဘရက်အိုဘားမားဆိုရကထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်ကနေဒီကိစ္စနဲ့ပတ်သက်ပြီးတရားရင်ဆိုင်ရတာတွေတိတိတသားဖြစ်ခဲ့တယ်လို့တရားရေးဌာနနဲ့ပညာရေးဌာနတို့ကနေနိုင်ငံတော်ကအကြောင်းတွေကိုဗိုလ်ဒူးနေကပေးပို့တဲ့ပူးတွဲစာထဲမှာဖော်ပြထားပါတယ်။သမ္မတအိုဘားမားဆိုရရဲ့ညွှန်ကြားချက်တွေဟာ Title 9လို့တည်ကြတဲ့ဥပဒေအပေါ်အခြေခံထားတာပါ။ပညာရေးမှာလိမ်မိုင်းဆိုင်ရာခွဲခြားတာကိုပိတ်ပင်တားမြစ်ထားတဲ့ဒီဥပဒေမှာကြမ်းမခွဲခြားသတ်မှတ်တဲ့ကိစ္စလည်းအကျိုးဝင်တယ်လို့ညွှန်ကြားချက်မှာပြောထားပါတယ်။အဲဒီလိုဆုံးဖြတ်ချက်မျိုးကိုချမှတ်ဖို့ရာပြည်နယ်နဲ့ဒေသန္တရပညာရေးဌာနတွေပေါ်မူတည်ပြီးဖက်ဒရယ်ဆိုရကဆုံးဖြတ်ရမှာမဟုတ်ဘူးလို့အရင်ကညွှန်ကြားထားတာကိုပြန်ပြောင်းပြီးတော့ဗိုလ်ဒူးနေကပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။ဒီကိစ္စကိုဂိုင်တွေဆောင်ရည်တင့်တော်တဲ့မူဝါဒတွေကိုကွန်ကရစ်လွှတ်တော်ပြည်နယ်လွှတ်တော်တွေနဲ့ဒေသန္တရဆိုရတွေကချမှတ်ရမှာဖြစ်တယ်လို့ရှေ့နေချုပ် Jeff Sessions ကပြောပါတယ်။
အမေရိကန်ကြောထောက်နောက်ခံပေးထားတဲ့အီရတ်လုံခြုံရေးတပ်ဖွဲ့တွေဟာ IS သွေးကြွတွေအခိုင်အမာခြေကုပ်ယူထားတဲ့မော်ဆူးမြို့နောက်ဘက်ကိုဒီကနေ့ထပ်မံထိုးစစ်ဆင်တာမှာမြို့ရဲ့အဓိကလေးစင်းနဲ့နီနာကစစ်စခန်းတစ်ခုကိုပါစီးနင်းဝင်ရောက်တိုက်ခိုက်ခဲ့ကြပါတယ်။ရေးပေါ်တုံ့ပြန်ကင်တွယ်ရေးအဖွဲ့တပ်ဖွဲ့တွေဖက်ဒရယ်ရေးတပ်ဖွဲ့နဲ့အကြမ်းဖက်ဝါဒတံပြန်ချေမှုန်းရေးတပ်ဖွဲ့တွေပါဝင်လုံခြုံရေးအင်အားအလုံးအင်းနဲ့ထိုးစစ်ဆင်ခဲ့တာပါ။ဤရစစ်လေရင်တွေကလည်းလေချောင်းကနေကူညီတိုက်ခိုက်ပေးခဲ့ပါတယ်။ပြီးခဲ့တဲ့နေ့ကစပြီးမော်ဆူးမြို့အနောက်ချမ်းမှာရှိတဲ့ IS သွေးကြွချေမှုန်းရေးရည်ရွယ်လှုပ်ဆောင်နေတဲ့အဓိကစစ်စင်ဒစိတပိုင်းအဖြစ်ဒီကနေ့မော်ဆူးမြို့တောင်ဘက်အစွန်မှာရှိတဲ့လေစိတ်နဲ့စစ်အခြေစိုက်စခန်းတွေကိုဝင်တိုက်တာလည်းဖြစ်ပါတယ်။2014ခုနှစ်ကတည်းကမော်ဆူးမြို့ကိုသိမ်းယူထားတဲ့ IS သွေးကြွတွေရဲ့လက်ထဲကနေမြို့ရဲ့အခြေချမ်းကိုတော့ပြီးခဲ့တဲ့လတည်းမှာပဲဤရတပ်ဖွဲ့တွေကပြန်လည်သိမ်းယူနိုင်ခဲ့တာဖြစ်ပြီးတော့အခုကျန်နေတဲ့အနောက်ချမ်းကိုသိမ်းယူဖို့ကြိုးစားနေကြတာဖြစ်ပါတယ်။
မြောက်ကိုရီးယားနျူကလ িয়ার ရေကန်တွေလှုပ်ဆောင်တဲ့နေရာမှာတရုတ်ရဲ့ထောက်ခံမှုပိုရောက်အောင်တွန်းလှုပ်ဖို့အရှင်သမ္မတဘရောက်ကိုဘာမာကနောက်တက်မဲ့သမ္မတဒေါ်နယ်ထရမ့်ကိုအကြံပေးခဲ့တယ်လို့အိုဘားမားဆိုရလက်ထက်ကဒီကိစ္စနဲ့အကျွမ်းတဝင်ရှိတဲ့အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆိုင်ရာချင်းချောက်မှုတွေကိုကနအူးလှုပ်ဆောင်ရမယ့်ဦးစားပေးအလို့တစ်ခုဖြစ်ကန်တွေဖို့လိုတယ်ဆိုတာသူတို့နှစ်ဦးတီးခြားတွေ့ဆုံချိန်တွင်သမ္မတအိုဘားမားကအထူးအလေးထားပြောခဲ့တယ်လို့ဂျွန်ဝုလ်ဖ်စတဲလ်က VOA ကိုအင်္ဂါနေ့မှာပြောပါတယ်။ဟော့စတဲလ်ဟာသမ္မတအိုဘားမားရဲ့အထူးလက်ထောက်ပို့ကိုဖြစ်ရောအမျိုးသားလူမျိုးရေးကောင်စီမှလက်နက်ထိန်းချုပ်ရေးနဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးဆိုင်ရာဌာနရဲ့အကြီးအကဲညွှန်ကြားရေးမှူးဖြစ်တာဝန်ထမ်းခဲ့တာပါ။မြောက်ကိုရီးယားနဲ့သူ့ရဲ့မဟာမိတ်တရုတ်နိုင်ငံတို့အပေါ်ဖိအားတိုးပေးနိုင်မဲ့မဟာဗျူဟာတစ်ခုကိုဆက်လုပ်သွားဖို့သမ္မတအိုဘားမားကအဲ့ဒီအချိန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုတိုက်တွန်းခဲ့တယ်လို့လည်းဟော့စတဲလ်ကပြောပါတယ်။မြောက်ကိုရီးယားချင်းချောက်မှုကိုဂိုင်တွယ်ဖို့ရနီလန်နှစ်ခုကိုသမ္မတအိုဘားမားအစိုးရကမစ္စတာထရမ့်ကိုတင်ပြခဲ့တယ်လို့ဟော့စတဲလ်ကပြောပါတယ်။တခုကတော့ဒိုက်ရိုက်ထိစပ်ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေရပ်ဆိုင်းအောင်လုပ်ဖို့နဲ့နောက်တစ်ခုကတော့တရုတ်ကနေတဆင့်မြောက်ကိုရီးယားကိုဖိအားပေးဖို့ပါ မြောက်ကိုရီးယားအရေးလက်ရှိအဆိုရရဲ့သဘောထားအကျဉ်းကို VOA ကအမျိုးသားလူမျိုးရေးကောင်စီကိုမေးခဲ့ပေမဲ့အခုထိအကြောင်းပြန်ချက်မရသေးပါဘူး
American သဘာဝပတ်ဝန်းကျင်ကာကွယ်ရေး Agency EPA ရဲ့လက်ရှိကြီးကဲဖြစ်နေတဲ့ Oklahoma ပြည်နယ်ရှိနေချုပ်ဟောင်းScott Pruitt နဲ့ဇီဝရုပ်ကျွင်းလောင်စာထုတ်ခဏကလူပုဂ္ဂိုလ်တွေကြားမှာအပြန်အလှန်ရေးသားခဲ့တဲ့အီးမေးလ်ပေါင်း 9,500 ကျော်ကို Oklahoma ပြည်နယ်ရှိနေချုပ်ရုံးကထုတ်ပြန်လိုက်ပါတယ်။တချို့လှုပ်ရှားသူအဖွဲ့တစ်ခုဖြစ်တဲ့ Media နဲ့ Democracy ရေးရာဌာနကရှောက်ထားခဲ့တဲ့အပေါ်တရားရုံးကဆုံးဖြတ်ချက်ချလိုက်တဲ့အတွက်အခုလိုအီးမေးလ်တွေကိုထုတ်ပြန်ပေးရတာပါ။ Pruitt ဟာဇီဝရုပ်ကျွင်းလောင်စာထုတ်ကုမ္ပဏီတွေနဲ့တိတ်ပြီးနီးစပ်တဲ့ဆက်ဆံရေးရှိတာကြောင့် EPA အကြီးအကဲဖြစ်ဖို့မသင့်ဘူးလို့ကန့်ကွက်နေကြတဲ့သူတွေမှာအခုအုပ်စုလည်းပါဝင်ပါတယ်။ Pruitt နဲ့ Oklahoma ပြည်နယ်ရှိနေချုပ်ရုံးကတားဆီးဖို့အချိန်ချင်းကြိုးစားခဲ့ပေမဲ့လူတို့ဖြစ်တဲ့မိမိတို့ဟာအောင်မြင်မှုကြီးတစ်ခုကိုရလိုက်ပြီးဖြစ်ကြောင်း Pruitt နဲ့တဘာဝပတ်ဝန်းကျင်ကိုညှဉ်းနှွမ်းအောင်လုပ်သူတွေသူတို့ရဲ့ကြားခံပုံကိုယ်တွေအကြားအီးမေးလ်တွေကိုအများပြည်သူကြည့်ရှုခွင့်ရပြီးဖြစ်ကြောင်းမီဒီယာနဲ့ဒီမိုကရေစီရေးရာဌာနရဲ့ဗုဒ္ဓဦးနေ့သတင်းတုံးပြတ်ချက်မှာဖော်ပြထားပါတယ်။ Republican အများစုအထက်လွှတ်တော်ကနေထောက်ခံမဲ52မဲ၊ကန့်ကွက်မဲ46မဲနဲ့ပြီးခဲ့တဲ့တောက်ကြနေ့ကပဲ Pruitt ကို EPA ကြီးကဲဖြစ်အခမ်းအထားရေးအတည်ပြုခဲ့တာဖြစ်ပါတယ
် UAB ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ကနေကြာသပတေးညနေပဲသတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတူအမေခွဲအကိုလှုပ်ကြံခံရပုံပေါ်ပြီးသေဆုံးသွားတဲ့အမှုကိုစုံစမ်းစစ်ဆေးနေတာမှာမက်ဂါဝကသူ့မိသားစုစီကိုရဲတပ်ဖွဲ့တာဝန်ရှိသူတွေလွှတ်ပြီးမျိုးရိုးဗီဇ DNA နမူနာတွေတွားယူဖို့အစီအစဉ်မရှိပါဘူးလို့မလေးရှားရဲချုပ်ကဒီကနေ့ပြောပါတယ်။ကွာလာလပူမြို့တော်မှာလှုပ်တဲ့တရုတ်နှစ်တစ်ကူပွဲအထိမ်းအမှတ်အခမ်းအနားတစ်ခုအတွင်းရဲချုပ်ခလစ်အဘူဘီကာကအဲ့လိုပြောတာပါ။ဒီစုံစမ်းစစ်ဆေးမှုမှာမလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကပူပေါင်းဆောင်ရွက်ဖို့လဲရဲချုပ်ဘီကာကပန်ကြားပါတယ်။ကင်ဂျုံနမ်ဟာမက်ဂါဝမှာအိမ်တလုံးရှိပြီးအခင်းဖြစ်တဲ့ဖေဖော်ဝါရီလ13ရက်နေ့ကအိမ်ပြန်ဖို့အတွက်ကွာလာလံပူလေးစိတ်မှာရောက်နေခဲ့တာပါ။မြောက်ကိုရီးယားတရှူတွေကကင်ဂျုံနမ်ကိုလုံခြံမှုစီစဉ်လုံဆောင်ခဲ့တယ်ဆိုတာကိုမြောက်ကိုရီးယားကဒီကနေ့ညင်းပါတယ်။သူတို့နိုင်ငံသားတအူတည်ဆုံသွားတဲ့အမှုကိုမလေးရှားကစုံစမ်းစစ်ဆေးနေတာမှာအားနည်းချက်တွေကွဲလွဲချက်တွေအပြည့်ဖြစ်နေတယ်လို့မြောက်ကိုရီးယားကပြောပါတယ်။ဒီဖြစ်ရတဲ့ဆက်ဆက်ပြီးမြောက်ကိုရီးယားတန်ယုံကဒုတိယအတွင်းဝန်အပါအဝင်နောက်ထပ်မြောက်ကိုရီးယားနိုင်ငံသား2ဦးကိုစစ်ဆေးမြင့်မြန်းခြင်းနဲ့လို့မလေးရှားရဲကပြောပြီးနောက်ထပ်မှာပဲမြောက်ကိုရီးယားဘက်ကအခုလိုတုံ့ပြန်ပြောဆိုတာပါသေဆုံးသူဟာကင်ဂျုံနမ်ဖြစ်တယ်ဆိုတာကိုမြောက်ကိုရီးယားကအခုချိန်ထိအတိအမှတ်မပြုသေးပါဘူး
တန်တူပြည်တွေအတွင်းအငင်းပွားပွဲဟာကိစ္စတွေမဖြစ်အောင်လိုက်နာရမယ့်စည်းမျဉ်းတွေသဘောတူလက်မှတ်ရေးထိုးကြဖို့ရှေ့တောင်အာရှဆယ်နိုင်ငံအာဆီယံအဖွဲ့ကဒီနှစ်ထဲမှာပြန်ကြိုးစားကြမှာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ရေပိုင်နက်ဆိုင်ရာအငင်းပွားပွဲဟာကိစ္စတွေရှိခဲ့ပေမဲ့လည်းနိုင်ငံများစုကတော့တရုတ်နဲ့ဆက်ဆံရေးကိုပြန်ပြီးတည်ဆောက်နေကြပါတယ်။ဖိလစ်ပိုင်နိုင်ငံကဥဆောင်ပြီးအာဆီယံအဖွဲ့အတွက်စည်းမျဉ်းမူကြမ်းကိုဒီနှစ်အတွင်းမှာရေးဆွဲသွားမှာဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံကြားရေးဌာနကပြောလိုက်ပါတယ်ဒီမူကြမ်းကို2019မှာအတည်ပြုနိုင်ဖို့တရုတ်နဲ့အာဆီယံတို့ကရည်မှန်းကြတယ်လို့နိုင်ငံကြားရေးဌာနရဲ့လက်ထောက်နိုင်ငံကြားရေးဝန်ကြီးကဖိလစ်ပိုင်သတင်းမီဒီယာကို January လတုန်းကပြောလိုက်ပါတယ်ထိုင်ဝမ်အနောက်တောင်ဘက်ကနေစင်ကာပူထိ 3.5 တန်စတူရန်ကီလိုမီတာကျဲတဲ့သမုဒ္ဒရာရေပြင်မှာသွာလာနေတဲ့စစ်သင်္ဘောတွေကန်ဆောင်တက်တွေနဲ့ငါးဖက်သင်္ဘောတွေကြားမှာပြင်သာတက်တာတွေကိုအစိုးရအနေနဲ့ရှောင်ရှားနိုင်မဲ့အသေးစိတ်စည်းမျဉ်းစည်းကမ်းတွေကိုအတည်ပြုနိုင်မှာဖြစ်ပါတယ်ဒီစီမင်းတွေရေးဆွဲဖို့၅နှစ်လောက်ကြာအောင်ညှင်းဆုပ်နေခဲ့တဲ့တရုတ်နိုင်ငံလည်းဒီနှစ်မှာထောက်ခံလာဖို့မျှော်လင့်ရပါတယ်
။ထိုင်းနိုင်ငံမှာတော်ဝင်မိသားစုကိုပုတ်ကတ်စော်ကားမှုနဲ့အကျဉ်းချနေတဲ့မဂ္ဂဇင်းအယ်ဒီတာရဲ့ပြစ်ဒဏ်ကိုထိုင်းဗဟိုတရားရုံးချုပ်ကအတည်ပြုပေးလိုက်ပြီးမဲ့ထောင်ဒဏ်ကိုတော့ရှော့ပေါ်ပေးလိုက်ပါတယ်။သူဟာလက်ရှိမှာထောင်ဒဏ်အများဆုံးကြာခံနေရသူပါ။အယ်ဒီတာဆွန်မြော့ခရစ်စာကစီမစုခ်ပေါ်2012ခုနှစ်ကချမှတ်ထားတဲ့ထောင်ဒဏ်17နှစ်ကိုတရားရုံးကဒီကနေ့9နှစ်ရှော့ပေးလိုက်တာပါ။ဆွန်မျော့ဟာထိုင်းတော်ဝင်မိသားစုကိုပုတ်ခတ်ရေးသားထားတယ်လို့ယူဆတဲ့ဆောင်းပါးနှစ်ခုကိုထုတ်ဝေခဲ့တဲ့မဂ္ဂဇင်းရဲ့အက်ဒီတာပါလက်ရှိမှာဆွန်မျော့ဟာထောင်ထဲမှာ6နှစ်နေပါကြာခံပြီးသွားပြီးမို့2018ခုနှစ်မှာပြန်လွတ်ပါမယ်ထိုင်းနိုင်ငံရဲ့တော်ဝင်မိသားစုကိုဝေဖန်ရင်ထောင်ထံ3နှစ်ကနေ15နှစ်အထိချမှတ်နိုင်တဲ့ဥပဒေကိုပြဋ္ဌာန်းထားပြီးအဲ့ဒီဥပဒေကြောင့်ထိုင်းနိုင်ငံဟာဝေဖန်ခံနေရတာပါမဂ္ဂဇင်းဆောင်းပါးတွေကို2009ခုနှစ်မှာဖော်ပြပြီးတစ်နှစ်အကြာမှာအဲ့ဒီဥပဒေကိုပြဋ္ဌာန်းရေးပန်ကြားတဲ့လူရှောင်မှုတစ်ခုကိုဆွန်မျော့ကဆလုပ်ခဲ့ပြီးတဲ့နောက်အဖမ်းခံခဲ့ရပါတယ်သူအမှုဟာနိုင်ငံရေးပြောကမကင်းတဲ့အမှုဖြစ်တယ်လို့ဝေဖန်သူတွေကပြောပါတယ်
။ပါကစ္စတန်နိုင်ငံအရှေ့ပိုင်းလာဟောမြို့ မြို့မှာဒီကနေ့ပောက်ကွဲမှုတစ်ခုကြောင့်လူရှိအောင်တဲ့မင်းသေးဆုံးပြီးတော့အယောက်20ထိခိုက်ဒဏ်ရာရခဲ့ပါတယ်။လာဟုံမြို့ကတံမိုးကြီးပစ္စည်းတွေရောင်းတဲ့ကုန်တိုက်တစ်ခုမှာဒီပောက်ကွဲမှုဖြစ်ခဲ့တာပါ။ဒီပောက်ကွဲမှုဘာကြောင့်ဖြစ်ခဲ့တယ်လဲဆိုတာကိုလောလောဆယ်မသိရသေးတဲ့အကြောင်းကိုအစိုးရတာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံတဝန်းအကြမ်းဖက်လှုပ်ရှားမှုချေမှုန်ရေးနိုင်ငံလုံးဆိုင်ရာစစ်ဆင်ရေးပထမဆုံးအကြိမ်စတင်လိုက်ပြီးတည့်ရက်မှာပဲဒီပောက်ကွဲမှုဖြစ်လာတာပါ။တိမ်ကြခင်ကမှဆလို့ပါကစ္စတန်မှာစစ်သွေးကြွရရဲ့တိုက်ခိုက်မှုတွေနဲ့အထေကံဘုံခွဲတိုက်ခိုက်မှုတွေစူးစိုးရရပုံများလာခဲ့ပြီးတော့ပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းမှာပဲဒီလိုတိုက်ခိုက်မှုတွေကြောင့်လူသေဆုံးသူ130ထက်မနည်းရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့တွေနဲ့ IS စစ်သွေးကြွတွေကပြောဆိုထားပါတယ်။
ကယ်လီဖိုးနီးယားပြည်နယ်ဘေဗလီဟိုးစ်မြို့ကလီလန်လုပ်ငန်းလုပ်သူတို့ကိုရှားပါးကြန့်ကြိုတွေမှောင်ကိုရောင်းဝယ်မှုနဲ့ဖက်ဒရယ်တရားရုံးကဆွဲချက်တင်လိုက်ပါတယ်။ဂျေကော့ဘ်ချာဟစ်ကိုဆွဲချက်တင်လိုက်တဲ့အကြောင်းနယူးယောက်စီးတီးဖက်ဒရယ်တရားရုံးကနေပြီးခဲ့တဲ့သတင်းပတ်ကဆုံးဖြတ်တာလို့အမေရိကန်ရှေ့နေကြိုးရုံးကဗိုလ်ထူးနေမှာပြောပါတယ်။ကြန့်တွေကိုတတ်ဖြတ်တာလူကလွဲပြီးတခြားမရှိကြောင်းတရားမဝင်မှောင်ကိုဈေးကွက်မှာကြန့်ကြိုဈေးဟာရွှေထက်တောင်တန်ဖိုးအဆမတန်များတဲ့အတွက်ကြန့်တွေမျိုးတုံးပျောက်ကွယ်မဲ့အရေးရင်ဆိုင်နေရကြောင်းအစိုးရဝန်လုံတော်ရပရီတ်ဘာရာရာကပြောပါတယ်။2009ခုနှစ်နဲ့2012ခုနှစ်အတွင်းချာဟစ်နဲ့အပေါင်းပါတွေဟာကြန့်ကြိုတွေကိုတရားမဝင်ဝယ်ယူခဲ့ပြီးတီးခြားအယောင်းဝယ်ရှိခုမှာဒေါ်လာ 1.4 သန်းလောက်တန်ကြီးနဲ့ပြည်ပဝယ်လက်တွေကိုပြန်ရောင်းခဲ့တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ဒါအပြင်ကြန့်မဲကြိုနှစ်ချောင်းကိုသူကိုယ်တိုင်တရုတ်ပြည်ထဲခိုးသွင်းခဲ့တယ်လို့လည်းပြောပါတယ်။အပြည့်ရှိတယ်လို့ဆုံးဖြတ်ရင်တော့ချာဟစ်ဟာ2005နှစ်အထိပြစ်ဒဏ်ချမှတ်ခံရနိုင်ပါတယ်။ကြန့်ကြိုနဲ့ဆင်ဆွဲတွေအယောင်းဝယ်လုပ်တာကိုတကမ္ဘာလုံးမှာနိုင်ငံတကာသဘောတူစာချုပ်တွေနဲ့အပြင်းထန်ပိတ်ပင်တားမြစ်ထားပါတယ်။အမေရိကန်ပြည်တော်စုမှာမွေးတဲ့ပန်ဒါဝဝန်မလေးဘောဘောကိုတရုတ်နိုင်ငံအနောက်တောင်ပိုင်းကိုဒီကနေ့ရောက်သွားပါပြီ။တရုတ်နိုင်ငံကနေအမေရိကန်ပြည်တော်စုကိုငှားထားတဲ့ပန်ဒါအထီးမှတ်တစ်စုံကနေဘောဘောကိုဝါရှင်တန်မြို့တော်ကအမျိုးသားတရိတ်ဆန်ဥယျာဉ်မှာမွေးခဲ့တာပါ။ဘောဘောဟာသူ့ရဲ့ပတ်ဝန်းကျင်တက်မှာအသားကျသွားပြီဆိုတာနဲ့တားဖောက်မွေးမြူရေးအစီအစဉ်တစ်ခုလည်းထည့်လိုက်မှာဖြစ်ပါတယ်။အမေရိကန်မှာမွေးတဲ့ပန်ဒါလေးတွေကိုအသက်၄နှစ်မပြည့်ခင်မှာတရုတ်နိုင်ငံကိုပြန်ပို့ပေးဖို့တရုတ်နဲ့အမေရိကန်တို့အကြားသဘောတူထားတာပါ။အသက်၄နှစ်ဆိုတာပန်ဒါရီတားဖောက်မွေးမြူဖို့အလားအလာရှိတဲ့အစောဆုံးအသက်အရွယ်ဖြစ်ပါတယ်။အသက်၃နှစ်အရွယ်ဘောဘောဟာ16နှစ်ကြာလေယာဉ်စီးပြီးတဲ့နောက်တရုတ်နိုင်ငံစီချွန်းပြည်နယ်ချန်ဒူးမြို့လေဆိပ်ကိုမနေ့ကပဲရောက်သွားတာပါ။ဘောဘောဟာတရုတ်နိုင်ငံပြင်ပမှာမွေးပြီးတရုတ်နိုင်ငံကိုပြန်ရောက်သွားတဲ့ဆက်တကောင်မြောက်ပန်ဒါပါ။သူဟာတရုတ်စကားနဲ့ပြောဆိုညွှန်ကြားတာကိုနားမလည်သေးတဲ့အတွက်အချိန်တစ်ခုအထိတော့အင်္ဂလိပ်စကားပြောပန်ဒါထိမ့်သိမ့်သူကဆက်ပြီးထိမ့်သိမ့်သွားမယ်လို့စင်ဝါသတင်းဌာနကပြောပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုကစားပြီးသတင်းလွှာတွေကိုဆက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်။ကလေးစစ်သားအုံပြုမှုကိုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ကလေးတငယ်အခွင့်ရေးဆိုင်ရာပဲရစ်ဂရီကဝန်နဲ့ကျင့်ဝတ်သဘောတူညီချက်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်ပါပြီ။အစိုးရရဲ့လှုပ်ဆောင်ချက်အပေါ်မှာလူခွင့်ရေးအဖွဲ့ကကြိုဆိုလိုက်ကြပြီးကလေးစစ်သားအုံပြုမှုတွေအပေါ်မှာထိထိရောက်ရောက်ရေးယူဆောင်ရွက်ဖို့အစိုးရမှာပိုးပြီးတာဝန်ရှိလာတယ်လို့လည်းထောက်ပြကြပါရယ်။ဒီအကြောင်း VOE သတင်းတောက်ကိုမိုးစောစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါရယ်ရှင်။
ဟုတ်ကဲ့ Paris Principle လို့ခေါ်တဲ့ Paris ဂတိကဝတ်နဲ့ကျင့်ဝတ်တွေစတင်အတည်ပြုခဲ့တဲ့ဆယ်နှစ်ပြည့်ညီလာခံကိုပြည်သက်နိုင်ငံ Paris မြို့မှာဒီလ22ရက်နေ့ကကျင်းပပြီးဒီညီလာခံကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်၏ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပါတယ်။ဒီညီလာခံတက်ရောက်စဉ်မှာပြည်ထောင်စုဝန်ကြီးကကလေးစစ်သားပပျောက်ရေးဆိုင်ရာဆွေးနွေးပွဲကိုတက်ရောက်ပြီးမြန်မာနိုင်ငံကဆောင်ရွက်နေမှုတွေကိုရှင်းလင်းခဲ့တယ်လို့ကလေးတငယ်များကကွယ်ဆောက်ရှောက်ရေးဆိုင်ရာ Paris ဂတိကဝတ်နဲ့ကျင်းဝတ်အပေါ်မြန်မာပြည်ကသဘောတူအတည်ပြုကြောင်းလည်းလက်မှတ်ရေးထိုးခဲ့ပါတယ်။အခုလိုလက်မှတ်ရေးထိုးလိုက်တဲ့အပေါ်မြန်မာနိုင်ငံကလူခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကကြိုးဆိုကြောင်းပြောဆိုပြီးလက်တွေ့အကောင်အထည်ဖော်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်
။စည်စည်စရာမှန်ကိုပြတာတဲ့ဒီနဲ့လက်မှတ်ရေးထိုးခြင်းကိုတော့ကျွန်တော်ကြိုဆိုပါတယ်။ဒီလောက်နဲ့မကဘဲအမှန်တကယ်အကောင်အထည်ဖော်ပါလို့လည်းတိုက်တွန်းချင်ပါတယ်။
Paris Principle ကကလေးတငယ်များကကွယ်ဆောက်ရှောက်ရေးဆိုင်ရာ Paris Gregory နဲ့ကျင့်ဝတ်တွေနဲ့ပတ်သက်ပြီးအဓိကတာဝန်ရှိမှုအပိုင်းကိုဥအောင်မျိုးမင်းကအခုလိုရှင်းလင်းပြောဆိုပါတယ
်အဓိကကတော့ကလေးစစ်သားအုံပြုမှုကိုတက်မတော်တဲ့မှာလုံးဝမရှိအောင်လှုပ်ဆောင်ပေးဖို့လိုအပ်ပါတယ်အဲ့ဒီနေရာမျိုးမှာလက်နက်ကင်တပ်ဖွဲ့တွေဒီမှာလည်းကလေးစစ်သားဒီပါပြောက်ကိုအတွက်အစိုးရဘက်ကလိုအပ်တယ်လို့တင်ပြပြောဆိုမှုကြီးလက်နက်ကိုင်တပ်ဖွဲ့အသီးသီးအကလေးစစ်သားတွေအားလုံးကိုတက်ကနေပြန်လဲကြောင်းရွှေ့နိုင်လို့မိခင်နေရရင်ပြန်လဲရရှိဖို့အတွက်အစီအစဉ်တွေကိုရေးဆွဲပေးတာလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာကိုလည်းတာဝန်ယူပေးရပါမယ် နောက်တစ်ခုကတော့ကလေးစစ်သားအုံပြုနေတဲ့သူတွေကိုထိရောက်စွာရေးယူတာတွေကလေးစစ်သားတွေနဲ့ပတ်သက်ပြီးတော့အုံပြုမှုကိုလူလူအမြင်တွေကြောင်းလာဖို့အတွက်အသိပညာပေးတဲ့ကိစ္စတွေမဖြစ်မနေလှုပ်ဆောင်ပေးဖို့တာဝန်ရှိရပါမယ
် Paris Principle ကိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာကုလသမဂ္ဂရဲ့ကလေးအခွင့်အရေးဆိုင်ရာစာချုပ် CRC ရဲ့နောက်ဆက်တွဲစာချုပ်ကိုပဏာမလက်မှတ်ရေးထိုးယူတာမကသဘောတူတည်ပြုဖို့လိုအပ်လာကြောင်းလည်းထောက်ပြပါတယ်
ကုလသမဂ္ဂရဲ့ကလေးအခွင့်အရေးဆိုင်ရာစာချုပ်ရဲ့နောက်ဆက်တွဲမှာလက်နက်ကိုင်ပြိပခအတွင်းမှာရှိတဲ့ကလေးများကိုကာကွယ်ပေးရမယ်ဆိုနောက်ဆက်တွဲစာချုပ်တစ်ခုရှိပါတယ်။အဲ့ဒီစာချုပ်ကိုမြန်မာနိုင်ငံကပဏာမလက်မှတ်စာရင်းလုပ်ထားပြီးသားဖြစ်ပါတယ်။အမှန်တော့အတူတူပါပဲခင်ဗျ။နှိစက်မှုတွေအများကြီးရှိပါတယ်။ဒါပေမဲ့ဟိုဟာကတော့နိုင်ကုလသမဂ္ဂအောက်မှာရှိပြီးနိုင်ငံတွေအားလုံးကနေလက်မှတ်ထိုးတဲ့နိုင်ငံတွေကမဖြစ်မီလေးစားရမယ်။အဲ့တော့ဒီ Paris Principle ကတော့ဟိုဥပဒေရချုပ်နှောင်မှုတွေမကဘဲနဲ့နောက်တစ်ခေတ်အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မှုအပိုင်းတွေပုံမှန်လှုပ်ဆောင်ရမယ်ဆိုတဲ့အချက်ဒီဒါပါဝင်တာထူးခြားချက်တစ်ခုဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံကပထမစာချုပ်ကုလသမဂ္ဂရဲ့ CRC စာချုပ်ကိုအတိအကျပြဋ္ဌာန်းမှာမဟုတ်ဘဲနဲ့ပဏာမပဲလက်မှတ်ထိုးထားရုံနဲ့မလုံလောက်တော့ပါဘူး။ Paris Principle ကိုလက်မှတ်ရေးထိုးတဲ့အတွက်ကြောင့်မလို့ CRC ရဲ့နောက်ဆက်တဲ့စာချုပ်ကိုလည်းအမြန်ဆုံးအတိအကျလက်မှတ်ရေးထိုးဖို့ ratification လုပ်ဖို့လိုအပ်နေပါတယ်။
Paris Principle ကကလေးတငယ်များကောက်ွယ်စောင့်ရှောက်ရေးဆိုင်ရာ Paris ဂတိကဝတ်နဲ့ကျင့်ဝတ်ဟာလက်နက်ကင်ပြိပခအတွင်းရှိကလေးတငယ်များကောက်ွယ်ရင်းနဲ့ကလေးစစ်သားအုံပြုမှုကိုကောက်ွယ်တားဆီးပြီးပြန်လည်နေရာချထားရေးပြန်လည်ပြုစုပျိုးထောင်ရေးကိုအဓိကဆောင်ရွက်ဖို့ရည်စွဲထားတာဖြစ်ပါတယ်မြန်မာနိုင်ငံဟာကုလသမဂ္ဂရဲ့ကလေးစစ်သားပပျောက်ရေးဆိုင်ရာစာချုပ်ကို2012ခုနှစ်မှာလက်မှတ်ရေးထိုးပြီးတဲ့နောက်တမ်မရော်အတွင်းမှာကလေးစစ်သား800ကျော်ကိုပြန်လည်လွှတ်ပေးခဲ့တယ်လို့ကလေးစစ်သားစုဆောင်သူအရာရှိ80ကျော်နဲ့စစ်သည်400ကျော်ကိုလည်းအေးအေးယူတာတွေရှိခဲ့ပါတယ်
။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။အခု21ရာစုပင်လုံညီလာခံအကျိုးပြင်ဆင်မှုတွေဘက်ကိုလည်းကြည့်ကြရအောင်ပါ။မကြခင်ဒုတိယကြော်ကျင်းပဖို့ရှိနေတဲ့21ရာစုပင်လုံငင်းချမ်းရင်ညီလာခံမှာနိုင်ငံရေးဆိုင်ရာကိစ္စရပ်တွေတင်ပြဆွေးနွေးဖို့အတွက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုနိုင်ငံအဝန်ကျဲကျဲပြန့်ပြန့်ဆွေးနွေးသွားဖို့ပြင်ဆင်ဆောင်ရွက်နေကြပါတယ်။ငင်းချမ်းရင်ညီလာခံကိုဒီလကုန်ကျင်းပဖို့ရထားပေမဲ့ဒီဆွေးနွေးပွဲတွေကျင်းပနိုင်ဖို့ညီလာခံကိုရက်ရွှေတာဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲတွေကိုတိုင်းနဲ့ပြည်နယ်အားလုံးမှာကျင်းပနိုင်ဖို့ရထားပေမဲ့နေရာအားလုံးမှာတော့ကျင်းပနိုင်မှာမဟုတ်ဘူးလို့စီစဉ်ဆောင်ရွက်သူတွေကပြောပါတယ်။ VOE သတင်းတောက်နိုင်ကိုအိမ်စုံစမ်းမေးမြန်းထားပါတယ်ရှင်
။ချင်းပြည်နယ်မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီကိုအစိုးရအဖွဲ့ချင်းမျိုးရသားဦး CMF နိုင်ငံရေးပါတီတွေကတဖွဲ့လျင်3ဦးစီစုစုပေါင်း9ဦးနဲ့ဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။ကြည်ကြရေးကော်မတီကို UPTGC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီလမ်းညွှန်ချက်အရဒီရက်ပိုင်းမှာဖွဲ့စည်းတာဖြစ်ပြီးကော်မတီရဲ့လုပ်ငန်းတာဝန်နဲ့ပတ်သက်လို့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြည်ကြရေးကော်မတီဝင်သူဖြစ်သူ CMF ရဲ့အထွတ်ဖက်တွင်မှု3စလိုက်ထက်နေကအခုလိုပြောပါရယ
်ကြည်ကြမှုကော်မတီကတော့ National Dialogue ဖြစ်ဖို့အတွက်ဆိုပြီးတော့အကောင့်ထဲပုံမှုကိုကျွန်တော်တို့ကကြည်ကြပေးရမယ်ဘောမာသူတို့မှာပါအခက်ခဲရှိတယ်လေ။ဘာတွေပံ့ပိုးနိုင်ရမလဲ။ဆိုရဆတဲ့ဖြစ်ပေါ့။သူတို့ကအစဉ်ပြေချောမှုစီပုံပါ။အဲ့ဒီကြီးကြပ်မှုကော်မတီကတော့အဓိကဆဲရီတောင်းဝန်ပါပဲ
။လာမယ့်မြို့ရစစ်နိုင်ငံရေးဆွေးနွေးပွဲမှာဆိုရင်နိုင်ငံရေးကန္တဖက်ဒရယ်ဖွဲ့စည်းပုံဆိုင်ရာအကြောင်းကိုအဓိကထားဆွေးနွေးသွားမယ်လို့ CRF ရဲ့ Traffic Twin မှု3 Slide ထက်နေကအခုလိုပြောပါရယ်
။ကျွန်တော်တို့နိုင်ငံဆွေးနွေးပွဲမှုပေါင်းထက်ကဆွေးနွေးရတဲ့ကန္တ5ခုထက်ကနိုင်ငံရေးကန္တကိုဆွေးနွေးသွားမှာဖြစ်တယ်။နိုင်ငံရေးကန္တမှာဖက်ဒရယ်ဖွဲ့စည်းပုံဆိုင်ရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖက်ဒရယ်အခြေခံမှုကိုအဓိကဆွေးနွေးသွားမှာဖြစ်တယ်
။ချင်းပြည်နယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီရဲ့စည်းဝေးကိုတော့ဒီရက်ပိုင်းတွင်းမှာကျင်းပသွားမယ်လို့လည်းကော်မတီဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်နေရွှေလျန်းကပြောပါရယ်ချင်းမြင့်နယ်မြူရာစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်ကော်မတီထဲမှာပါဝင်တဲ့ပုဂ္ဂိုလ်တွေကတော့တမတော်ဆိုးရစုဖွဲ့ကတောက်တာလှအောင်ဘူမူကြီးသန်းနိုင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်နေလျန်းစွေချင်းမြူရာတဦးစီယံအက်ကဆလိုင်းတလာဟေးဆလိုင်းသန်းနီပူရနင်နိုင်ငံရေးပါတီစုဖွဲ့ကဥစုဘွဲ့ဒေါက်တာမူထန်ဦးခန့်ဝန်းတို့ပါဝင်ပါရယ်ချင်းမြင့်နယ်မြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုချင်းကိုယ်စားလှယ်တော်900ဦးနဲ့ဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ3ရက်နေ့ထိသန္တလာမြို့မှာ3ရက်ကြာကျင်းပသွားမယ်လို့ချင်းမြူရာနိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီချင်း National Dialogue Joint Committee ကနေဖေဖော်ဝါရီလ23ရက်နေ့ကထုတ်ပြန်ထားပါရယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကနေထွက်ရှိလာမဲ့ချင်းလူမျိုးတွေရဲ့တဘောထားစူးစိမှုတွေကိုသက်ဆိုင်ရာလုပ်ငန်းကော်မတီနဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတို့ကနေတဆင့်ပြည်ထောင်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံညီလာခံမှာပြန်လည်တင်သွင်းသွားမှာဖြစ်ပါတယ် ချင်းပြည်နယ်မှာမျိုးရဆစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ရရှိပြီးဆိုပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့ကျင်းပခွင့်ရရှိဖို့ရခိုင်နိုင်ငံရေးပါတီနဲ့ရခိုင်ပြည်လူမျိုးရေးပါတီ ALV အဖွဲ့ခေါင်းဆောင်တို့ကလည်းကြိုးပမ်းနေဆဲလက်ဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမျိုးရဆစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ရေးအကျိုးပြင်ဆင်ထားပြီးဖြစ်လို့ကျင်းပခွင့်ရရှိဖို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးပွဲကော်မတီ UPTGC ကိုဒီကနေ့မှတောင်းဆိုစာရေးသားပေးပို့ခဲ့တယ်လို့ရခိုင်ပြည်လူမျိုးရေးပါတီ ALV ရဲ့ဗဟုလုပ်မှုဆောင်ကော်မတီဝင်တော်စောမြတ်ရာဇာလင်းကပြောပါတယ်။
ဖြစ်ပေါ်ရတဲ့ရှင်ရဲမှာမြို့တော်ဆင်နိုင်ငံရေးဆွေးနွေးပွဲပြည်မြောက်ရေးကော်မတီတက်ကို22ဦးပါဝင်ပြီးတော့ကျွန်တော်တို့ဖွဲ့စည်းလိုက်နိုင်ပါပြီ။ကျွန်တော်တို့ကစစ်တွေခရိုင်မှာလူမှုရှင်းလင်းပွဲကို23ရက်နေ့ကကျွန်တော်တို့ပြုလုပ်လိုက်ပြီးဖြစ်ပါတယ်။နောက်ထပ်ပြီးတော့လည်းကျွန်တော်တို့လို့ဖို့အတွက်ကိုမောင်တော်ခရိုင်၊မြောက်ဦးခရိုင်၊ကျောက်ချူခရိုင်၊တန်တွဲခရိုင်နဲ့ရန်ကုန်မြို့မှာလို့ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးတော့ကြိုးပမ်းနေဆဲဖြစ်ပါတယ်။အခုဒီနေ့ဆိုလို့ရှိရင်ကျမတို့က UPDDC အသွင်းမှုအဖွဲ့ကိုကျမပြပို့လိုက်ပြီဖြစ်ပါတယ်ရခိုင်နေဟာအလုံးအစင်အစင်ဖြစ်နေပါပြီအဲ့ဒါကိုအစိုးရကနေပြီးတော့မှအတက်နဲ့ဆုံးအများဆုံးအကောင့်တွေကိုဆောင်ရွက်ပေးဖို့အတွက် UPDDC အသွင်းမှုများအနေနဲ့အများဆုံးချင်းချင်းဆောင်ရွက်ပေးဖို့အတွက်ကျမစာကမ်းလိုက်ပြီဖြစ်ပါတယ
်လာမယ့်မတ်လမှာ27ရက်စုပင်လုံညီလာခံကိုပြည်ထောင်စုငင်းချမ်းရေးညီလာခံကျင်းပသွားမှာဖြစ်ပါတယ်ဒီညီလာခံမတိုင်ခင်တိုင်းနယ်ပြည်နယ်လအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ရာသားပေမဲ့လည်းလက်သေးမှာ900လောက်ပဲကျင်းပနိုင်အောင်မယ်လို့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကပြောပါတယ်
ကျွန်တော်တို့ကတော့ပထမတော့ညွန်မန္တာကတော့တိုင်းနယ်ပြည်နယ်အကုန်လုံးလူနိုင်လို့ညွန်မန္တာဒါပေမဲ့ကျင်းစင်းလို့မပြီးတော့6ဒေသပေါ့နော်9ဒေသ6ဒေသလောက်ပဲပြီးနိုင်မယ်ဖြစ်နေကျန်တဲ့ပြည်နယ်တွေတိုင်းနယ်ကတော့နောက်6လကြာတဲ့အခါကျတော့ကျင်းပမယ်ပြည်ထောင်စုညီလာခံညီမပဲဆက်ပြီးတော့နိုင်ငံရှိမယ်လို့ကျင်းပါတယ်
လက်ရှိမှာကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးပို့ဦးကိုပိုင်အုတ်ချွေးရဒေသတွေမှာကျင်းပပြည်စည်းခဲ့ပြီးပဲခူးတိုင်းနေပြည်တော်တောင်ပိုင်းရှမ်းပြည်တပ်မတော် RCSF ဒေသနဲ့ချင်းပြည်နယ်မှာကျင်းပဖို့ပြင်ဆင်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ကုန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်မကြခင်မှာအမေရိကန်သမ္မတတေးရဲ့အုတ်ချွေးမှုတက်တန်တလအတွင်းကအခြေအနေတွေပြောပြပေးမှာပါအခုတော့စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြစီရှင
်တို့ရရှင်များရှင်ကမ္ဘာပေါ်လုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းပတ်ထဲမှာပဲရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီကျောင်းဖွင့်လှစ်လိုက်ပါတယ်။ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရွယ်တဲ့သတင်းကျောင်းတွေကနေမြမပေါ်လုံးလောကတိုးတက်လာအောင်ဘာရီများစောင့်ခြင်းပေးမှာပါလဲ။မြမအားကစားကမ္ဘာကိုလွှမ်းရမည်လို့ကြွေးကြော်ခဲ့မှုတဲ့စောင့်ဖို့အတိုင်းဖြစ်ဖို့ဆိုရင်ဘယ်လိုစိန်ခေါ်မှုတွေကိုကြော်လွှားဖို့လိုနေသေးပါလဲ။ဒါတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ဘောလုံးလောကနဲ့မြမအားကစားတိုးတက်လာအောင်လှုပ်စရာတွေပြင်စရာတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါရယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထမံဖိတ်ခေါ်ပါစေရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတတန်ပထမတလအတွင်းမှာတော့ထောက်ခံသူတွေအတွက်စိတ်လှုပ်ရှားစရာဖြစ်ခဲ့ရသလိုစန့်ကျင်ဝေဖန်သူတွေအတွက်လည်းဒေါသထွက်စရာတွေဖြစ်ခဲ့ရပါတယ်။သမ္မတထရမ့်ကတော့တာဝန်ယူကာစားအစောပိုင်းသတင်းပတ်တွေမှာသူ့အပေါ်အခိုင်အမာထောက်ခံသူတွေကျဉ်နှံ့အောင်လုပ်ဖို့အကြီးအကျယ်ကြိုးပမ်းခဲ့ပေမဲ့ဒီအစီအစဉ်တွေကြောင့်ရေရှည်ပြဿနာတွေပေါ်နိုင်တယ်လို့လည်းအကြေခတ်တွေကသုံးသပ်နေကြပါတယ်။သမ္မတရွေးကောက်ပွဲမဲဆွယ်စဉ်ကလေးကနိုင်ငံရေးသဘောထားအကြီးအကျယ်ကွဲလဲနေတာတွေအဆုံးမတတ်နိုင်သေးပဲဖြစ်နေရတဲ့အကြောင်း VOA သတင်းတောက်ဂျင်မဲလုံးရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကတင်ပြပေးပါမယ်ရှင်
။ရွေးကောက်ပွဲမှာအဓိကကျခဲ့တဲ့မဲဆန္ဒနယ်မြေတစ်ခုဖြစ်တဲ့ Florida ပြည်နယ်ကို COA စင်းလုံးကပုံစံမျိုးနဲ့သမ္မတဖြစ်ပြီးပထမဆုံးအကြိမ်ဖြစ်ထူးလေရင်နဲ့သမ္မတဒေါ်နယ်ထရမ့်ရောက်လာချိန်မှာတော့ထောက်ခံသူတွေတောင်းတဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်
။ Thank you everybody.
သမ္မတတေဖြစ်တောင်းယူခဲ့တဲ့ပထမလအတွင်းပြဿနာတွေနဲ့ကြုံခဲ့ရပြီးနောက်မှာပဲနိုင်ငံရေးအရာထောက်ခံမှုတွေကိုဆက်ထိန်းထားနိုင်မှုလဲသမ္မတကကြိုးစားနေတာဖြစ်ပါတယ
် This was a truly great movement
တကယ်ကိုကြီးမားလွန်းတဲ့လှုပ်ရှားမှုကြီးပါကျွန်တော်လည်းခင်ဗျားတို့နဲ့အတူရှိနေခြင်းပါလေရှိလဲရှိနေမှာပါဒါကိုလည်းဂရုပေးပါလေ
ထောက်ခံသူတို့ဖြစ်တဲ့ဂျင်းဟျူဘာကတော့သမ္မတထရမ့်ရဲ့ဆောင်ရွက်ချက်တွေကိုကျေနပ်နေပါတယ
် during their electionpromised all these things that he was going to do for us
ရွေးကောက်ပွဲအတွက်စီယုံချိန်တုန်းကကျွန်တော်တို့အတွက်လှုပ်ပေးဖို့ဂရုပေးထားတာတွေအားလုံးကိုအကောင့်ထဲပေါ်လိုက်မယ်ဆိုတာကိုလည်းကျွန်တော်သိပါတယ်
လ လူလူသဘောထားစစ်တမ်းတွေမှာသမ္မတထရမ့်မှာသဘောထားကွဲစရာပုဂ္ဂိုလ်တယောက်ဖြစ်ရှိနေဆဲဖြစ်ပေမဲ့ထောက်ခံသူတွေသဘောကျနေတော့မယ်လို့ Republican Party မဟာဗျူဟာရေးရကျွမ်းကျင်သူ John Fehari ကပြောပါတယ်
His most ardent supporters are delighted with what Donald Trump's been doing.
Donald Trump လုံနေတာတွေနဲ့ပတ်သက်လို့သူ့အပေါ်လှိုက်လိုက်လေလေထောက်ခံသူတွေကကြေညာကြပါတယ်။ဒါကလည်းမတင်မကျဖြစ်နေတဲ့ကိစ္စတွေကိုခြေဖြတ်ပစ်နေတာကြောင့်ပါ
။ဒီချိန်ထဲမှာပဲ Donald Trump ကိုစန့်ကျင်သူတွေကလည်း Florida ပြည်နယ်ပါဝင်နိုင်ငံအနှံ့မှာလူမှုစုဝေးတွေကျင်းပပြီးအလုံးရင်းနဲ့လှုပ်ရှားနေကြတာပါ
။ His agenda has been divisive.
သူ့မူဝါဒတွေကသဘောထားကွဲစရာဖြစ်ရတယ်လို့ကျင့်ဝတ်တိုက်ခါနဲ့လည်းမညီပါဘူး။
ဝါရှင်တန်ခြေဆိုင်အမေရိကန်တက္ကသိုလ်ကနိုင်ငံရေးလေလာသုံးသပ်သူ James Tarver ကတော့သမ္မတ Trump အစိုးရရဲ့အခြေတင်ဖြစ်စရာမူဝါဒတွေကြောင့်အထက်ခံအင်အားစုတွေပိုပြီးအင်အားကောင်းလာနေတယ်လို့မြင်ပါတယ်
။ That's another unintended consequence of his actions.
သူ့လိုရတွေကြောင့်ထင်မှားပဲဖြစ်လာတဲ့အကျိုးဆက်တွေပါ။လူတွေကိုစန့်ကျင်ဘက်ဖြစ်အောင်တွန်းပို့နေပြီးတော့အဖွဲ့အစည်းတွေမှာလည်းအဖွဲ့ဝင်တွေပိုတိုးလာနေတယ်လို့အဖွဲ့အစ်တွေလည်းပေါ်ပေါက်လာနေပါတယ်။
ဝါရှင်တန်ဒီစီမှာရှိတဲ့ African American သမိုင်းနဲ့ယဉ်ကျေးမှုပြတဲ့ကိုဒီသတင်းပတ်ထဲသွားရောက်ချိန်မှာတော့ညီညွတ်ရေးအတွက်ဝန်ဝင်ချုပ်ဘက်မှသမ္မတ Trump ကတိုက်တွန်းခဲ့တာပါ
We're going to bring this country together
တိုင်းပြည်ကိုကျွန်တော်တို့စုစည်းသွားမှာပါကဘာကြီးကိုတောင်စုစည်းကောင်းစုစည်းသွားနိုင်မှာပ
ါ Republican Party မဟာဗျူဟာရေးအကျွမ်းကျင်သူ John Fehari ကတော့သမ္မတ Trump အနေနဲ့အမေရိကန်ထောက်ခံမှုရဖို့ကြိုးပမ်းနေတာတွေဟာရေရှည်မှာနိုင်ငံရေးအရာအနေနဲ့ရှိလာနိုင်တယ်လို့သုံးသပ်ပါတယ်
I think he is in many ways failing though in trying to expand that base.
မာဂန်ထောက်ခံမှုရအောင်ကြိုးစားတဲ့နေရာမှာပုံစံမျိုးမျိုးနဲ့ဆုံးရှုံးမှုတွေကြုံနေရတယ်လို့ထင်ပါတယ်။သူ့အနေနဲ့ပြည်တွင်းကတခြားလူတွေသူ့ခေါင်းဆောင်မှုအောက်ဂျင်းနှက်မှုရအောင်ဘယ်လိုလုပ်ရမလဲဆိုတာကိုလည်းအပြေရှာရပါလိမ့်မယ်
။လူမှုစတန်အများစုမှာတော့သမ္မတ Trump ရဲ့ခေါင်းဆောင်မှုပေါ်လက်ခံတဲ့နှုန်းဟာ40ရာခိုင်နှုန်းတဝိုက်မှသာရှိနေတဲ့အတွက်လည်းသမ္မတအနေနဲ့ကြေကြေပြန့်ပြန့်လူမှုထောက်ခံမှုရအောင်တိတက်ပို့ပြီးလုပ်စရာတွေကြံနေသေးတယ်ဆိုတာကိုပြသနေတဲ့လက္ခဏာတစ်ခုလို့လည်းဆိုရမှာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးပြပြသွားတာပါရှင်။ကျမတို့အခုတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေ။ VOA ကထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်ဆုံးသတ်ခင်မှာတရင်ချင်းချက်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင်။
လင်ပြောင်းထားတဲ့ចောင်းသူចောင်းသားတွေအနေနဲ့တန့်စင်ခန်းနဲ့ចောင်းသုံးပစ္စည်းထားတဲ့အခန်းတွေကိုအသုံးပြုရမှာသူတို့မွေးရပါလိန်အမှတ်အသားအတိုင်းမဟုတ်ဘဲလက်ရှိရှိနေတဲ့လိန်ပိုင်းနေထားအတိုင်းသုံးခွင့်ပြုထားတဲ့အရင်ညွှန်ကြားချက်တွေကိုအမေရိကန်ဖက်ဒရယ်အစိုးရကပြန်ရုပ်သိမ်းလိုက်ပါပြီ။ပြီးခဲ့တဲ့နှစ်မှာသမ္မတဘရက်ကိုဘာမအစိုးရကထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်ကနေဒီကိစ္စနဲ့ပတ်သက်ပြီးတရားရင်ဆိုင်ရတာတွေတည်တည်တသာဖြစ်ခဲ့တယ်လို့တရားရေးဌာနနဲ့ပညာရေးဌာနတို့ကနေနိုင်ငံတော်ဝန်ကចောင်းတွေကိုဗိုလ်ထူးနေကပေးပို့တဲ့ပူးတွဲစာထဲမှာဖော်ပြထားပါတယ်။အမေရိကန်ကျွန်တော်နောက်ခံပေးထားတဲ့ရွေးလုံညွှန်ရေးတပ်ဖွဲ့တွေဟာ IS စစ်သွေးကြော်တွေအခိုင်အမာခြေကိုယူထားတဲ့မိုဇိုးမြို့အနောက်ဘက်ကိုဒီကနေ့ထပ်မံထိုးစစ်ဆင်တာမှာမြို့ရဲ့အဓိကလေဆိပ်နဲ့အနီးအနားကစစ်စခန်းတစ်ခုကိုပါစီးနင်းဝင်ရောက်တိုက်ခိုက်ပါတယ်။အရေးပေါ်တုံ့ပြန်ကင်တွေရေးတပ်ဖွဲ့တွေ၊ Federal ရဲတပ်ဖွဲ့နဲ့အကြမ်းဖက်ဝါဒတမ်းမြန်ချေမုန်းရေးတပ်ဖွဲ့တွေအပါအဝင်လူညုံရေးအင်အားအလုံးရင်းနဲ့ထိုးစစ်ဆင်တာပါ။ IRS စစ်လေယာဉ်တွေကလည်းလေကြောင်းကနေပြစ်ကူတိုက်ခိုက်ပေးပါတယ်။နောက်ကိုရီးယားနျူကလ িয়ার ရေကန်တွေလှုပ်ဆောင်တဲ့နေရာမှာတရုတ်ရဲ့ထောက်ခံမှုပိုရောက်အောင်တွန်းလှုပ်ဖို့အရှင်သမ္မတဘရက်ကိုဘာမာကနောက်တက်မဲ့သမ္မတဒေါ်နယ်ထရမ့်ကိုအကြံပေးခဲ့တယ်လို့ဥပမာဆိုရလက်ထက်ကဒီကိစ္စနဲ့အကျွမ်းတဝင်ရှိတဲ့အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆိုင်ရာချိန်ချောက်မှုတွေကိုကနဦးလုံဆောင်ရမယ်ဦးစားပေးလို့တခုဖြစ်ကံတွဲဖို့လိုတယ်ဆိုတာသူတို့နှုတ်တိကျတွေ့ဆုံချိန်တွင်သမ္မတဥပမာကအထူးလေးထားပြောခဲ့တယ်လို့ဂျွန်ဝူစတောက VOA ကိုအင်္ဂါနေ့မှာပြောပါတယ်။အမေရိကန်သဘောဝပတ်ဝန်းကျင်ကော်ဝေးအေဂျင်စီ EPA ရဲ့လက်ရှိအကြီးအကဲဖြစ်နေတဲ့ Oklahoma ပြည်နယ်ရှိနေဂျိုဟောင်း Scott Pruitt နဲ့စီဝါရုပ်ကျွင်းလောင်စာထုတ်ကဏ္ဍကလူပိုးကိုရီအကြားအပြန်အလှန်ရေးသားပေးပို့ခဲ့ကြတဲ့အီးမေးလ်ပေါင်း 9,500 ကျော်ကိုအိုကလာဟိုမားပြည်နယ်ရှေ့နေဂျိုယုံကထုတ်ပြန်ပေးလိုက်ပါရခင်ဗျာ
။ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။ညနေခင်းထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။ VOE ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.